မင်္ဂလာပါခင်ဗျာစနေနေ့ပိုင်းတရားဒီလိုက်အစီအစဉ်ကနေကိုကျူးကျူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအခုပြောင်းကိစ္စပါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးမှတ်တမ်းနဲ့တာဝန်ရှိသူတွေပြည်ထောင်ကျလုံခွင့်ရနေတဲ့အခြေအနေနောက်တစ်ခုတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာဘယ်လိုယူဆလဲဘယ်လိုသုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့ဖို့ဖြစ်ပါတယ်ဒီမိုကရေစီကူးပြောင်းကာလနိုင်ငံရေးနဲ့လူ့ခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါအဓိကပင်တိုင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဘ ਹੁ သုတေသနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းဒီတိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ ANC ရခိုင်မျိုးသား ENP ရခိုင်မျိုးသားပါတီကဒီပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးလှစောပါနောက်တူကတော့နိုင်ငံရေးဒေသတုံးသက်ပြည်ဦးဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါတယ်သူတို့3ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်ပင်ကြားပါလားခင်ဗျ
ဟုတ်ကဲ့
ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရခိုင်ကချင်ရှမ်းပြည်မြောက်ပိုင်းဒီပြဿနာတွေပတ်သက်ပြီးတော့လူခွင့်ရေးအခြေအနေတွေဖြစ်နေတယ်နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးသဖြင့်စစ်တပ်ပေါ့နော်တာဝန်ရှိတဲ့သူတွေကပြည်ထောင်စုကင်းလုံးခွင့်ရနေတယ်တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူးဒီအခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအရှင်ဟုန်နဲ့တွားနေပြီအခုဆိုရပ်တန့်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ SSMI ရဲ့ report အစီအစဉ်မှာပြောထားပါတယ်ခင်ဗျာတချို့သူတို့အပြင်တခြားလိလာသုံးသက်တဲ့နိုင်ငံရေးဝန်ထမ်းတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာတစုံတရာနှောင့်နှေးနေတယ်လို့ယူဆရတယ်ရှိပါတယ်ကိုမျိုးရံအောင်တိတ်ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘယ်လိုအခြေအနေတွေရှိပါလဲ
ဟုတ်ကဲ့ setter ရေတော့မြန်မာ့ဘက်တင်းကြီးနေတယ်ဒီကိုရေနောက်ကတော့မျိုးရံထားတော့မဖြစ်တော့ဘူးလို့ပြောချင်ပါတယ်ကျွန်တော်ကဒီတော့ဆန္ဒရေတော့ကျွန်မဒီကဘူးတော့မျိုးရင်းခဲ့ပါတယ်ကဒီကိုရေရောနေတော့ကျွန်တော်တို့ပါတီထဲမှာတော့ရှိတယ်ရောဒီကမျိုးရင်းခဲ့ပါတယ်ဒါပေမဲ့တကယ်တော့ကျွန်တော်တို့အစိုးရကျွန်တော်ပါတီအစိုးရဖြစ်လာတဲ့အခါမှာကျွန်တော်တို့လောကကြရတဲ့အခြေလောကကြရတဲ့အခါမှာကျွန်တော်ပြင်းပြတော့မြဲတဲ့ချီနေရပါတယ်။အဲဒီတော့ကျွန်တော်ကအများကြီးပြတာနဲ့ဆက်သွားရတဲ့လုံးပေါ့။ယနေ့ကတော့တုံးမှုပေါ့လို့ရှိပါတယ်။ဒီတော့မှကျွန်တော်ဆက်သွားရတဲ့ခိုင်ပါလို့ပြောပြနေတယ်။ကျွန်တော်ရှိပါတယ်ယနေ့ကတော့တတိယရှိပါတယ်ထားရလို့ဖြစ်နေတယ်။ဒါပေမဲ့ကျွန်တော်ကအချောင်းချာနာနဲ့အဓိကအဆိုင်နဲ့ဒီကောင်ကဖြစ်နေတယ်။ဒါကမဟုတ်တော့ကျွန်တော်ကဟိုတတိယတဲ့ကျောင်းချက်ဆိုရင်အားကအတမတော်ကဆက်မရှိနေလို့ကျောင်းကျင်းရပါတယ်။ဒါဖြစ်တော့ကျောင်းဒီမိုကရေစီပြောင်းကူပြောင်းရှိတာကျောင်းသင်္ကန်းနဲ့ပတ်သက်ပြီးတော့အထူးအနေနဲ့ကြုံတွေ့နေရပါတယ်။နောက်ဆုံးအပြားဆုံးနဲ့လည်းဒီချိန်ရှိနေတယ်။ဒီတရားသူကြီးကျောင်းပေါ်မှာဗျာဆီမင်းနဲ့တခုလုံးကအရှင်တော့ဘယ်ဆီမင်းလိုက်အဟောင်းပါဗျာ။ဒီတော့ဆိုလာတဲ့မတရားဆီမင်းနဲ့ဖြစ်ဒီစောက်ကိုရှိအောင်ဦးသားလေးအောက်ချုပ်ကြီးကတရားစီရင်နေတယ်လို့သိခဲ့။ဆက်ဖက်ရမယ်ဆိုရင်တော့တရားစီရင်ရေးချပါတယ်။ဒါပေမဲ့ဒီတိုင်းဆိုဆိုရတဲ့ဆက်ထားပြီးတော့ပုံပြရချပါတယ်။ဒါပေမဲ့ဒီကောင်လက်ရှိကဒီလိုမျိုးမဟုတ်တော့ခမောတရားမှုတွေဆိုလို့ဒီစာကိုတော့တပည့်စာပြီးတော့ကြိုက်တယ်ညာလို့ဆိုတော့သိရပါတယ်။အဲဒါတော့အပြန်ချုပ်ပြောရရင်ကျွန်တော်တို့ဘယ်လိုပြန်နေလဲဆိုတော့မဟုတ်ပါဘူး။ဒီလေနဲ့ကအချိန်တလောက်မပေါ်ဖို့ရှောက်ဖြစ်နေရဆိုတော့
ဟုတ်ကဲ့အဲ့တတိုင်းမှာကျွန်တော်တစ်ခုထပ်မေးချင်တာကသင်တော့မပေါက်ဘူးဆိုတဲ့အခြေအနေပေါ်မှာလေကိုကားပြီးထပ်မေးချင်ပါလေခုနကပြောတဲ့အခါမှာကုမီမျိုးရံအောင်တင်ပြောတဲ့အခါမှာအာစစ်တပ်ရဲ့ညနာကိုကြည့်နေရတယ်နောက်တစ်ဖက်မှာအရင်ရနေရဟောင်းနဲ့အလုလုနေရတယ်အဲ့တော့ဒီအခြေအနေလေးကိုယူပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုံနိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဒီလိုမျိုးကြောက်မယ်ဆိုရင်ကျွန်တော်ခရင်ချိုဘတာအောင်တာပေါ့နော်ဒီလိုလက်ရှိနေတော့တိုင်းနေပုံတော့ဆန်းစိတ်ချီနေနဲ့ဒီချက်ပုံပြီးတော့ဆက်မတော်ဘူးပြောဆိုတိုင်းတူတဲ့လို့ကျွန်တော်ပုံကြီးရမြင်ပါတယ်ခရင်ချိုဘဲပဲကျွန်တော်ပြောနေစတာကတော့ခရင်ချိုဘဲနဲ့ဆိုတော့ကျွန်တော်လည်းမသိပါဘူးဘာကြောင့်လဲဆိုတော့ဒီချက်ပုံပြီးတော့ပြင်းထန်တိုင်းကျလို့ရှိရင်ဆက်မတော်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့လေးကျော်လေးကျွန်တော်ရှိနေပါတယ်ဒါတော့ကျွန်တော်ပုံကြီးရဲ့အမြင်ရပြနေဆိုဒီချက်ပုံပြီးတော့အာကိုဒီလိုပြောကြည့်ချင်တယ်တိုင်းကျွေးကြည့်ချင်တယ်တကယ်လည်းဒီလိုပြောချင်တာလို့နော်ဒီလက်ချက်လေးစီမှာဒီလိုဘုဒ္ဓံပြထားတယ်အာနာကဒုက္ခမှာရှိနေတယ်ဘယ်လိုပြထားရဲဆိုတာကပြောရရင်ခကြီးတို့အခြေခံဥပဒေရာအင်းတွေအာနာဖြစ်တယ်ဆိုတော့ဒီကဘုံတုံးတဲ့လက်ချက်လေဒါမှမဟုတ် တော့ဖန်ဆူချီနေရဲ့အားရပိုပီကောင်းလဲဆိုတော့ကျွန်တော်မသိပါဘူးကတမှုကျွန်တော်ဒီရွှေစားချက်ပြည်ပြင်းဘယ်လောက်ဒီမှာလဲဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့တခိုင်ကိစ္စအဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပေါ့နော်ကျွန်တော်ပါတီအစိုးရဖက်တာတက်မတော်ဘူးနိုင်ငံတပ်ဖွဲ့နေရတဲ့ပါတီညာကိုကျွန်တော်မြင်ပါတယ်ဒီအချိန်ကြီးကလည်းပဲဒီမိုကရေစီအပြင်ကူပြောရေးဖြစ်စဉ်ကိုလောက်နေကြည့်တယ်ဒါမှမဟုတ်
ဟုတ်ကဲ့ကိုမျိုးရံအောင်တေးလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ကြပါလိမ့်ဦးလာစောကြားပါလားခင်ဗျာဦးလာစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလာစောခုနကကိုမျိုးရံအောင်တင်းကတော့ပြောပါတယ်ခင်ဗျာဒီလက်ရှိအခုပြောင်းကနှိကွင်းနေရယူဆပါနော်တစ်ဖက်မှာအခုပြောင်းကတုံဆန်းနေပြီဆိုပြီးတော့ဆွဆွဲချက်တွေလည်းရှိပါတယ်အဲ့တော့ဦးလာစောအမြင်နဲ့သိကြပါလဲကိုမျိုးရံအောင်တင်းဖြည့်ရှင်းချက်ပေါ်မှာတုံ့ပြန်ချက်လည်းသိကြပါတယ်
ကျွန်တော်အဲ့2008တွေပါလေဘာမှကျွန်တော်အဲ့မပြောလို့ဟိုစေတနာရှင်2008ဘာညာအဲ့ချီချီဝဲပြောမလို့ကျွန်တော်ကတမတော်တိစ္ဆာခံလည်းမဟုတ်ဘူး NLD ဆက်ခံလည်းမဟုတ်ဘူးเนาะအဲ့ဒါနဲ့ကျွန်တော်တိုင်းပြည်ကိုကောင်းနေတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးကြီးတာအခုဖြစ်နေတဲ့ကိစ္စကအမှန်တန်ကြီးလေးကိုကောင်းတယ်အဲ့တော့ကျွန်တော်သူ့လိုပဲပြောမယ်အဲ့ UN ဆုံးဖြတ်ချက်ကိုကျွန်တော်ရခိုင်ပြောက်နဲ့ကျွန်တော်လုံးဝလက်မခံဘူးဒါပဲเนาะအဲ့တော့ ICC ရောဘာလို့ UNR အဲ့ဒါလိုဘလို့မှလက်မခံဘူးရခိုင်လည်းလက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါရစေ။အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့အဲ့တော့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှာရှိတဲ့လူတွေအကုန်လုံးဘလို့လုံးကြမလဲ။အဲ့ NLD ကိုစန့်ကျင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ကအမတန်ညှက်ချင်းနဲ့ဆိုတဲ့ပိုက်နဲ့အများကြီးလည်းကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါ။နော်ကောင်းတာတွေလည်းရှိတယ်။အာကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုင်းလေးရှိတယ်၊ညံ့တဲ့ပိုင်းလေးရှိတယ်။အဲ့လိုပဲတမတော်ထဲမှာကောင်းတဲ့ပိုင်းလေးရှိအရင်တော့သမိုင်းကြောင်းပါတာလည်းရှိမယ်။အတမတော်ကကျွန်တော်ကြည့်လို့ပြလို့မရဘူး။ဘာလို့ပြောလို့အခုအင်္ဂလိပ်အပေါ်ပဲအကုန်လုံးဟာလွတ်တော်တွေကိုရောက်လာတဲ့ခါမှာ2008ကိုကြိုင်ပြီးတော့သစ္စာခံပြီးတော့လွတ်တော်တွေဝင်လာခဲ့ပါ။မကြိုက်ဘူးဆိုလည်းကြာဆက်ပေါ့ဗျာ။အဲ့တော့2008ကိုပြောရမလို့ဘူး။အဲ့တော့သူတို့ပဲပြောမယ် UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလည်းမခံဘူးဒါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးသာစောရဲ့သုံးသပ်ချက်ပေါ့ခုနကကိုမျိုးရံအောင်တင်ပြောနေလို့နှုတ်တုံနှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
ကျွန်တော်ပြောမယ်သူဒီနောက်ရှိဒီမိုကရေစီ transition ဟာကိုအဲဒီ UN resolution နဲ့မှာ UN report မှာတော်တော်စူးစူးဝါးဝါဝေဖန်လာကြည့်တယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ
်ပြီဒီတာမျက်နှာလေးရကျော်လေးကျွန်တော်မဖတ်နိုင်ဘူးပေါ့ဟုတ်ပြီကြားတယ်ကျွန်တော်ကဒီမိုကရေစီခံစင်ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်နေတယ်တမတော်ကိုလည်းဝေဖန်နေကျွန်တော်တိုင်းချစ်ဒီချစ်စိတ်ရှိတဲ့ဒီခိုင်တယောက်နေတယ်ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကောက်ဘူးတက်လည်းမကောက်ဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဘယိုးကြဘူး political set agenda တွေပါတယ် political setting you trap it ပါတယ်နော်အဲ့တော့အဲ့ဒါပဲကျွန်တော်တို့ကတော့ကျွန်တော်တို့ကတိုင်းပြည်မှာညီညွတ်ဖြစ်စေချင်တယ် NLD မှာလည်းအားနည်းဖြစ်တယ်အများကြီးတက်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တက်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေချင်တယ်ပြည်သူစုကိုငြိမ်းချခြင်းနဲ့ပြည်သူအကုန်လုံးပြည်ပြည်မှန်မှန်နဲ့ democratic transition ကိုတောင်းချင်တယ်ကြီးတာကြီးတယ်အဲ့ကြီးတဲ့အတွက်ကြောင့်NLD မှာလည်းတောင်းဝန်ရှိတယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းထပ်မေးချင်တယ်ဦးလာစောခုနကဦးလာစောပြောတဲ့အချိန်မှာဒီအစီအဉ်ဆာကမယူတာဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဦးစောထေပြောပါတယ်ဒီအစီအဉ်ဆာကြောင့်တန်းကြီးရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယူတာဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြန်မာနိုင်ငံရေးအတွက်သူတို့ဘလို့ဘလို့နည်းလေးပို့ဝင်နေပြောလို့ရမလားဘလို့မယူတာရဲ့ချက်လဲဘလို့ဖြစ်စီနေတယ်လို့မြင်ပါလဲ
မဟုတ်ဘူးလေကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပယ်ဒါ quality care agenda တစ်ခုနဲ့ setting လုပ်ပြီးတော့ကျွန်တော်တို့မြန်မာစန္ဒစိတ်ရှင်စေတနာမှန်နေဆိုရင်ကျွန်တော်တို့ခက်တောင်းနေရတဲ့ကျွန်တော်အတွေ့အကြုံနဲ့အမတန်နေတဲ့ democratic transition ကိုအပြုတ်တော့နဲ့ကျွန်တော်လိုရမယ်အခုကကျွန်တော်တို့ဓမ္မတော်ကောင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်ကျွန်တော်နိုင်ငံကောင်းဆောင်ပေါ်ရပါပြီပြောကျွန်တော် national leader ပေါ့လေကျွန်တော်ဒေါအောင်ဆန်းစုကြည်ကိုလည်းရစီရမရှိအောင်ပုတ်ခတ်တိုက်ဝဲတတိကြီးပြန်ရုပ်သိမ်းပါညာလောက်တာဆိုတာဒါ uncivilized ကျွန်တော်ဘယ်လိုမှလက်ခံလို့မရဘူးဒါအဲ့တော့အဲ့ဒါရဲ့ဟာတွေကကျွန်တော်မြန်မာ democratic transition ကိုဘယ်လိုမှအထောက်မပြုဘူး
ဟုတ်ကဲ့
ဘယ်လိုမှမပြုရဲဆိုတာအပါ ကျွန်တော်အားနည်းချက်တွေရှိတာပေါ့ကျွန်တော်မဆောင်ရှင်တဲ့ကာကြလည်းမလိုဘူးကျွန်တော် National Reconciliation ဆိုကျွန်တော်တို့တောင်းမဲ့လမ်းနေတယ်အဲ့ဒါပဲ
ဟုတ်ကဲ့
အဲ့တော့ဒီကိစ္စဟာကျွန်တော်တို့ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်ကအထင်ပေါ့ကျွန်တော်ကဟိုနိုင်ငံသူခွင့်လည်းမဟုတ်ဘူးထင်ဒါပေမဲ့ရခိုင်ကဘဝနဲ့ကြီးကြီးလာတဲ့အတွေ့အကြုံပေါ့လေဘူးဒီတော်မောင်တော်နေနေမှာကျွန်တော်တို့ဘယ်သူမှမရှိဘဲနဲ့ UN တပ်တွေဝင်လာမယ်နော်ကျွန်တော်ကုစုဘူးလို့အဲဒီ territory တခုကို UN ရဲ့စုပြောင်းစီချက်ကိုကောင်းမှလုံးလာမယ်နော်ပြီးတော့အဲဒီကုစုဘူးလို့အဲဒီ Islamic Republic တခုထောင်မယ်ဆိုတဲ့ agenda နဲ့တောင်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလဲပါကူဦးလာစောလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ကြည့်ပါလိမ့်ခင်ဗျဒေါက်တာနေအောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အထဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂဆိုင်ရာအစီအစဉ်ကတကယ်တမ်းကြောက်မြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တော့မှအထောက်အကူမဖြစ်စေပါဘူးတဲ့အဲဒီအစီအစဉ်မှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်မှာဟိုတော်တော်နေအောင်အမြင်သိကြပါတယ်ခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်တွေ့ကြည့်ချက်တည်းမှာသူတို့စပြောတဲ့ကိစ္စတခုရှိတယ်ဒါကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့တကယ်တမ်းပြောရင်2012လောက်ကကကျူတင်ကာကွယ်ကာစီနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့ဆိုတော့အဲ့ဒီပုံမှာအခြေခံပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစဉ်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမျိုးပဲနဲ့တချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်ဒါရဲ့ကျင်သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောလာတာကဘာလဲဆိုတော့သူတို့ကအချက်လက်တွေကြည့်နေတာမဟုတ်ဘဲနဲ့ဒီလိုအချင်းချင်းမျိုးကြီးဓမ္မကြီးမှာတောက်လျှောက်လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တက်တံမို့ဖြစ်စဉ်ပုံစံကြီးတဲ့အခါမှာကြတော့ဘာသွားတည်လဲဆိုတော့ဒီဒီတိုင်းလားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့စက်ကျင်နေခြင်းလို့ရှိရင်အရသာတွေဆိုလို့ရှိရင်လည်းဒါအမြင့်ချက်အမျိုးပြုတ်ဆိုရကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေခြင်းနေကောင်းနေနေမနေမျိုးပြုတ်မယ်ဆိုရဲကိစ္စမျိုးတွေဖြစ်အဲ့လိုပတ်တံမျိုးတွေရှိလာတယ်ပေါ့နော်ဆိုတော့အခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပိုင်းကပြောနေတယ်ဆိုရင်လည်းဂျီနိုဆိုက်မဖြစ်ခင်အဖြစ်တွေကဖြစ်နေတာရှိတယ်နောက်သူတို့ဒီလိမ္မာစုံစမ်းမှုတွေလုပ်တဲ့အခါမှာသူ2016ကခုနှစ်လောက်တည်းကနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်ဒါလည်းကျွန်တော်တို့တခြားလုံးပြောနေကိစ္စပါเนาะကျွန်တော်တို့ဒီဗမာတပ်မတော်ကလည်းပြောဖက်လေးချက်လုပ်တဲ့ပုံစံလေးနောက်ပြီးတော့ဒီဒီအတိုင်းတိုင်းနဲ့ပတ်သက်တဲ့ဆိုင်ပွဲတွေမှာဒီကြွာသားတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လုပ်လာတဲ့ပုံစံလေးအားလုံးကဒီလိုဖြစ်လာဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲစစ်နယ်ရေးလို့ငင်းငယ်လို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတဲ့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူး။တဲ့နေရာတွေမှာရှိနေတယ်။ဒါမဲ့ပုံဆိုးတာကဘာလို့ဆိုအနေခံဖြစ်ချင်းခံတဲ့လူတွေပေါ်မှာပုံဖြစ်လာတယ်။ဒါပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေဘာသာရေးရဲ့လူမျိုးစုတွေပေါ်မှာပုံဖြစ်လာတယ်။နော်ဒါကအခုရခိုင်မရှိရိုဟင်ဂျာတွေဖြစ်နေမှာမဟုတ်ဘူး။နောက်ပိုင်းမှာဆိုလို့ရှိရင်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်စတန်တွေပေါ်မှာဖြစ်လာတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စကပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာဘာမှမရှိနေပါလားဆိုတဲ့တရားဥပဒေစိုးမိုးမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးအမျိုးသားပြန်လည်စစ်မျက်ရေးအတွက်လိုအပ်တဲ့နော်ရန်လုံမှုတွေပပျက်ဖို့နော်ပြင်းနေမှုတွေပပျက်ဖို့ဆိုတဲ့အနေအထားတွေရတယ်။စစ်မျိုးရှားပို့ဆိုးလာနေတာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ကြတာဘာလဲဆိုတော့ဟိုဟိုလူလူချင်းမတင်ပဲနဲ့အိမ်နှိမ်ချတဲ့စိတ်ဓာတ်ကြီးနော်ဘာလဲကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်ဓာတ်ကြီးဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ရင်းငယ်ရင်းနဲ့အယူသားပြန်လဲပြည့်နေဆိုတာအဖြစ်ဘူးအဲ့ဒီအတွက်ကြောင့်မလို့စိတ်ဓာတ်နဲ့နော်လက်ရှိအစိုးရမှရင်တာဝန်ရှိရမို့ကျွန်တော်တွေအားလုံးမှာတာဝန်ရှိရအဲ့ဒီမပြောင်းနိုင်တဲ့ကျွန်တော်တို့ဖြစ်ပြီးဆိုပြောချင်တာကဘာလို့ဆိုတော့ဒါလေးကိုစကောက်ပြီးပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ငင်းငယ်ရေးအမျိုးသားပြန်လဲပြည့်နေရေးကျွန်တော်တို့လူအားလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအားလုံးသိကြတယ်
ဟုတ်ကဲ့ ိုက်မှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြုဦးလာဆိုပြောသွားတဲ့အထက်မှာဒီအစင်ငံသာကခုနကကိုနိုင်အောင်ပြောရတယ်ရှင်းပါတယ်တယောက်ဒီဆွေးမှုရေးပေါ်ထိခဲ့တယ်ဒီအစင်ငံသာကတစ်ဖက်မှာတော့မြန်မာဆွေးရဘက်ကပဲကြီးကြီးခုနကဦးလာဆိုလိုရခိုင်ဖွဲ့စည်းတာပဲကြီးတော်တော့နိုင်ငံကြီးတောင်းကနေကြီးတဲ့ခါကျတော့အသေးကူပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်ဥမာဥစော့သေးလို့ပြောရင်ဆိုလို့ရှိရင်ဒီတောင်းစီရေးညီညွတ်ရေးကိုထိခိုက်စေတယ်ဆိုတုံးနေပါတယ်အဲ့တော့ဒီပေါ်မှာဦးတော်တော်နိုင်အောင်ပြုစုပါလိမ့်ခင်ဗျ
ကျွန်တော်ပြောတယ်ကျွန်တော်ပြောတယ်ထိခိုက်တယ်ဒါပေမဲ့ထိခိုက်တယ်ဆိုတာကမနေ့ကဥစော်သေးပြောလို့လည်းမတူဘူးတစ်ခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြောလူမျိုးရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတာမတင်သေးဘူးအဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ်အဲ့တော့ဘယ်လိုလုပ်ရုံသူပြေးနိုင်ပါမလဲဒါကျွန်တော်တို့ပြီးခဲ့တဲ့ဒီဒီအဖြစ်ခရစိတ်တို့ညတွေအထူးပဲကချင်းနဲ့ဒီဆင်းရဲဘာမှဖြစ်လာတဲ့အချိန်နောက်ပိုင်းအခုပြင်မှာလည်းတချို့တူတူရှိနေဆိုတော့ဒီလိုမျိုးတစ်ခုဖြစ်နေကြည့်လို့ရှိရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်အစ်မထားတယ်အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရဲ့အလုံးအဖြစ်ပေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုထဲမှာဝင်နေဖို့အတွက်ကိုဘယ်လိုဆက်ချလုပ်ရင်ပါမလဲ
ဟုတ်ကဲ့ဟုတ်ကဲ့ကိုတော်တော်နဲ့အောင်ကိုမျိုးရအောင်တင်းဦးလာဆိုဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရှင်တွေကိုလှည့်ပေးချင်ပါတယ်ကျွန်တော်ဒီနေရာမှာနည်းနည်းထပ်ဖြစ်ပြောချင်တာကဒီကုလသမဂ္ဂရဲ့အစီအခံစာမှာတကယ်တမ်းထောက်ပြပြီးတော့အချက်လက်တွေပြောရတဲ့အခါရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွင်ချိုးဖောက်မှုတွေတော်တော်လေးကိုအချက်လက်တွေထည့်ထားပါတယ်အဲ့တော့ကြောင့်မလို့သူအစီအခံစာကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ၃ခုလုံးနဲ့မြန်မာပြည်ဒီပြည်လုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွင်အစီအခံစာဖြစ်ပါတယ်ကျွန်တော်တို့အချက်တွေကိုလှည့်ပေးချင်ပါတယ်အရင်ဆုံးကိုငင်းချမ်းအောင်ဆင်လာနိုင်ငံပါကိုငင်းချမ်းစ
နေလို့ဟုတ်ကဲ့ကျွန်တော်အခုတော်တော်နဲ့လို့ရေးပဲပြောပါမယ
်ဟုတ်ကဲ့
အခုဦးမူလာတော်တော်ကြီးပြောတယ်ကိုမျိုးရအောင်ဒိန်းတော်ကြီးပြောတယ်ကိုနိုင်အောင်တို့ကြီးပြောတယ်ကိုမျိုးရအောင်ဒိန်းရော2008ကဥပဒေပေါ် NLD ရစစ်တပ်ကိုစာပေါ်တယ်ပေါ့ဦးမူလာတော်ကတော့ဟိုဥစားဒီစစ်တပ်ကိုအရေးကြီးတာသူတို့မကြိုက်ဘူးပေါ့ရခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုစာပေါ်တာသူမကြိုက်ဘူးလေဒါနဲ့ကျွန်တော်မနေ့တော့ကဆိုလို့ရှိရင် WKC ပေါ့အခြေတိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးယူတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့အရင်နေလည်းပြောတယ်အချင်းနေလည်းပြောတယ်ချင်းနေလည်းပြောတယ်ရခိုင်နဲ့မွန်ရပဲပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်ဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးမူလာတော်တော်ကဒီမိုကရေစီရဲ့ဘာလဲခဏခါဦးစစ်အာဏာရှင်ကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်လူတွေကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖဲကျေအနာရှင်ကြီးဌာနကိစ္စကိုကိုမလုံးနိုင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးပဲကြည့်ကြတာပါကျန်တော့ဘာမှပြောပြရမရှိပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ပြောတော့မရှိသေးတာချိန်နေပါလေ
ဟုတ်ကဲ့ကျွန်တော်
တိုင်းရင်းဝင်ကြီးကဘာမှမလုပ်မှာမလုပ်နိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဦးလာဆိုပြီးရင်ကျွန်တော်ပြန်ပြီးတော့ပြီးပါမယ်အခုနောက်တော့ရှိသူဖိတ်ခေါ်ကြပါလေကိုမိုးရံကျော်တူတူဆွေးနွေးလေးများလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကျွန်တော်တော့ကျွန်တော်တို့နိုင်ငံကကျွန်တော်တို့ကအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့ကြီးလုံးလုပ်နေကြတာဟုတ်တယ်နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့ကြီးလုံးလုပ်တယ်ကျွန်တော်ကကိုယ့်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်ခြင်းတယ်ဒီနိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ့်နိုင်ငံအတွက်ကိုဟိုခုနကတည်းကကိုယ့်နိုင်ငံကတာမလည်းဦးရီနေတယ်ကျွန်တော်တို့ကအဝါရှိခြင်းတယ်ကိုယ့်ကျွန်တော်နိုင်ငံမှာလာနေတဲ့ကိစ္စကိုစဉ်းစားကြည့်ရင်ကျွန်တော်မော်တလီတွေကျွန်တော်လာနေကျွန်တော်နိုင်ငံရဲ့ဥပဒေနဲ့လိုက်နာမယ်ကျွန်တော်တရားဉာဏ်မှာနေတယ်ကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်ပါအခုတော့ပြောပြလို့ကျွန်တော်ပြောတာကကုလသမဂ္ဂကိုယ်စီရနေပြီးတော့ဟိုပါပြပြီးတော့ကုလသမဂ္ဂနိုင်ငံရေးကိုနိုင်ငံနည်းနဲ့ကုလလုံးနဲ့ဘုသူလုံးနဲ့ကုလလုံးနဲ့ကျွန်တော်တို့အရိယာမျိုးကိုကျွန်တော်မလို့ကျွန်တော်ကတော့မှကျွန်တော်28မိနစ်ကျော်တာဝန်ထမ်းတော်နေတာကျွန်တော်နိုင်ငံရေးကိုလည်းကျွန်တော်အဝါမပြေဘူးဒီလိုလိုတော့မှလည်းကျွန်တော်တစ်ခုမှအဝါမဖြစ်ဘူးကျွန်တော်အဲ့ဒါကြောင့်မလို့ကုလသမဂ္ဂလည်းမဟုတ်ဘူးအခြေခံဥပဒေကိုပြင်ဆင်ဖို့ကြောင့်လည်းကျွန်တော်တို့ကတော့လုံးဝလက်မခံဘူး
ဟုတ်ကဲ့ပါခင်ဗျာဒါတော့ကိုမူရန်ကျော်ရဲ့အမည်ဖြစ်ပါလေနောက်ထပ်သွားရှိသူဖိတ်ခေါ်ကြပါလေကိုစလိုက်ပွေကုံကိုစလိုက်ပွေကုံတို့တို့ဆင်းနေများလို့ရပါတယ
်ဟုတ်ကဲ့ဒီခိုင်ကိစ္စမှာသူတို့နိုင်ငံကြီးတူတူဟန်တာလုပ်နေတဲ့ဥစ္စာကတော့တမရော်နဲ့ဒင်္ဂါလီပဲအဲ့တော့တမရော်နဲ့ဒင်္ဂါလီကတော့ကျွန်တော်တို့ဒီဒီရကဥပ္ပစလုံးကမုန်းနေတယ်ဆိုတာသူတို့ကတဘောပေါက်ဖို့လိုတယ်အဲ့တော့ဒီတမရော်ကဒီဒီလေးအောက်မှာမနေချင်းတော့အစွဲရဲအောက်မှာမနေချင်းတဲ့တွေ့ဒီကက်အဖြစ်ချင်းကတော့ခက်တယ်ဒီလိုများအဆောင်ရှိ Facebook ကိုတင်ပြီးတော့မှတမရောကဒီဒီလေးကအစွဲလေးအောက်မှာနေနေဆိုရင်ဒီကက်ကနာလေးလေးဖြစ်စင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒီကလေးကိုလည်းမကြိုက်ဘူးတမရောကိုကြိုက်ဘူးသူတို့နေရာမှာဒီမှာနေရာမှာလေးနေရာကိုသူတို့ဟိုပြင်ဆင်နေဆိုရင်တော့သူတို့ကဒီကက်ကနာတော့ဖြစ်စင်းလို့ရတယ်တကယ်မဖြစ်ဘူးလို့သူတို့နေရာမှာမနေဘူးသူတို့ဒီကြရီရလည်းမမှန်ကန်တဲ့အတွက်ဒီပြဿနာက မဖြစ်ရှင်းနိုင်တဲ့ democratization ကကျန်တဲ့အဖြစ်ပါတယ်လို့ကျွန်တော်မြင်လို့ကြား
။ဟုတ်ကဲ့ခင်ဗျာကိုဆိုင်ဖွေကွန်းရဲ့အမြင်မှာကျွန်တော်ဦးလှဆော့ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ခုနကကုညင်းညာပြောသွားတဲ့အထက်မှာတိုင်းသားကြီးတဲမှာရခိုင်လူမျိုးနဲ့မွန်လူမျိုးတွေကစစ်တပ်ကများပို့ပြီးတော့ထောက်ခံနေကြတာရယ်သူကဆွဆွဲသွားတဲ့မိကွန်းသဘောမျိုးပါပဲ။ဦးလှဆော့အဲ့ကိစ္စနဲ့ပတ်သက်လို့ဖြေပြီးပါလားခင်ဗျာ
။ကျွန်တော်သူတို့ပြောမယ်။ကျွန်တော်အသက်18နှစ်တက်ကူကျောင်းသားဘဝကအဲ့မဆလာဆေးရတဲ့ကျင်ဗမာဆေးရနာရှင်ဆက်ကိုကျွန်တော်တောက်တောက်ဆက်နေလားလေးဆက်နေတယ်။ဒါမဲ့ဟိုနိုင်ငံရေးမှာတော့ရှိတာပေါ့လေ။ဟိုရန်သူရဲ့ရန်သူဟာမိတ်ဆွေပေါ့လေအဲ့လိုနော်။အဲ့လိုအဲ့ဆက်ဆက်ရောက်သွားလိမ့်မယ်။ဗမာစစ်တပ်ဟာအနိုင်ကျင့်ပြီးရှိတယ်အမားတွေအများကြီးရှာမှန်တယ်ပဲ။ဗမာစစ်တပ်ကိုဆက်နေတဲ့အတွက်ကြောင့်မွတ်စလင်ရက်ဒီကယ်တွေကိုထောက်ခံတော်တဲ့ဘဝမျိုးရောက်သွားရင်တော့ဒီတောက်စီကြည့်ရအမတန်အနေရရှိပါလေနော်။အဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရေးနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့ Islamic Radical တွေကိုဆောက်ခံတယ်ဆိုတာကတော့အဲ့မှာအမတန်အငြင်းလေးကြီးပါတယ်ဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်များများဆက်သဲမေးချင်ပါတယ်မြန်မာနိုင်ငံအခုကြုံရတဲ့အခြေအနေက Islam Radical Islam အစိုးရမှုအခြေအနေကိုရောက်နေပြီလားကိုယ်နိုင်ငံအမြင်သိချင်ပါတယ
်ကျွန်တော်အသေးကြုံရတော့ကျွန်တော်ပြောရဲရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့ချိန်မှာဗမာလူမျိုးဆိုရင်ဘုံနဲ့သာလို့ဒီကနိုင်ငံတွေလှုပ်ရှင်နေအထူးသဖြင့်ဒီကိစ္စကိုရခိုင်နဲ့ကုလင်းမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးရှင်းလင်းထင်တယ်ရှိပါတယ်။နောက်ပိုင်းမှာလည်းအခြေအနေတွေကြောင်းမှုကြအောင်ပြောင်းစုလင်းမှာသွားကြရတာပဲ။အဲ့တော့အဲ့ဒါနဲ့အခုကဘင်္ဂလီလိုခေါ်ခေါ်ဆိုရင်းကြလို့ခေါ်သူတို့နိုင်ရှင်တာပေါ့နော်။ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုဘယ်လိုမျိုးပြုဆောင်ဆွေးနွေးဖြေရှာမလဲဆိုတဲ့ကိစ္စတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရဲကျွန်တော်တိုင်းလာကြီးလူမျိုးရှိခုဆိုတဲ့အထဲမှာဒီခိုင်လူမျိုးပေါင်းတတ်မှတ်နားလည်လက်ခံထားပြီးသားအဲ့လိုပဲအများစုကလည်းရှိနေတယ်ခင်ဗျအဲ့တော့တချို့လူတွေကစီမံမှုတွေကြောင့်မလို့အဆုံးရောက်ပြီးတော့အဆုံးရောက်တဲ့တောင်းဆိုမှုတွေရှိအောင်ရှိနေတယ်ကျွန်တော်တို့ကိုယ်တိုင်လည်းရှိခဲ့ဘူးပဲဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်တို့ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာနောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်နဲ့လည်းအခြေခံပြီးစဉ်းစားတာသဘီရောဘုံရန်သူမပြပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ချင်းတူရဲ့ပေးစာဖတ်ချင်ပါတယ်။ကိုတင်ငွေရဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကိုဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှိရင် ဤကိုကျွဲဖတ်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအသေးပဲဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကအောင်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်။သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလုံးလုံးကဒီမိုကရေစီနဲ့အနိုင်ကျင့်နေဆိုပြီးတဲ့သဘောမျိုးပေါ့နော်တတ်မလို့ကုစည်သူကသူ့တော်တွေမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်တော့ခုနကရခိုင်မျိုးပိုင်းကိစ္စကိုတော်လီ focus ပြောတဲ့ကိစ္စအနေနဲ့ကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဖိတ်ချင်ပါတယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတင်ငွေပြောသွားတဲ့ကိစ္စမှာကိုမျိုးရံတင်းကိုမျိုးရံအောင်တင်းရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကနေ့ဒီမိုကရေစီဆိုတာကဟိုဘယ်လောက်တိမလောက်ကလေးတတ်မှုစီနိုင်ကျင်တော့ပေါ့ဒီမိုကရေစီဆိုတာလည်းကျင့်ရလို့နော်အနာရှိမနိုင်ကျင်ရပါဘူးဒီမိုကရေစီဆိုတာကလူနဲ့လူများစုရဲ့နိုင်ငံရဲ့စနစ်လို့ပြောလို့ရပါလိမ့်မယ်ဒီမိုကရေစီရဲ့စာရင်းစာနာတွေကိုကြည့်လို့ရှိရင်ဒီမိုကရေစီကဒီလိုမျိုးတော့အစစ်အစစ်နဲ့ဟုတ်တယ်ဒါနဲ့လူတွေစုနဲ့အကုန်ကိုတာဝန်ရမယ်ဆိုတာအကြည့်ကြပါသည်ကဆိုတော့လူနေစုအတောင်ဖြစ်နေတာဘို့ကိုကိုရင်သွားပြီးတော့ဒီမိုကရေစီအနိုင်ကျင့်နေဆိုတာဒီမိုကရေစီနာမည်ကိုပြောတာ
ဟုတ်ကဲ့ခင
်ဗျာဒါကတခုပေါ့ဒါတခုပေါ့နော်နောက်ကြောင့်ကစစ်ဦးကဆိုးလို့ရစီနာအောင်လို့ဆွေးနွေးတာပါတော့ဒီမှာလည်းတော့ပါပဲကျွန်တော်ကမြို့သားတွေနဲ့ညားပြီလို့ချက်ပါတယ်နော်အစမလို့အခုဒီကပေးမှုကြည့်တဲ့ Facebook account ကိုပိတ်တဲ့ကိစ္စဆိုရင် social media ကတော့ရှိပါတယ်ကျွန်တော်လည်းမကန်ဘူးပါတဲ့ချက်တွေရှိပါတယ်တော့ဒါအမေနဲ့နိုင်ငံရေးဆုံးချက်ချက်ပြီးဆေးဆုံးချက်ချက်အပေါ်မှာရှိနေရမယ်ဆိုတော့နိုင်ငံရေးကကျွန်တော်ဘယ်လိုမှမလဲအဲ့ဒီအပေါ်မှာကျန်တဲ့စီးပွားရေးရင်းမြစ်စီးစာရှင်မျက်စိပြဆိုင်မှာမဟုတ်ဘူး။ငင်းငင်းကြီးအောင်တစ်ချက်ပဲ။အဲတော့ငင်းငင်းကြီးအနာပိုင်ဖို့ရောရောလက်ရှိဆိုတော့ပါတီအစိုးရအဖွဲ့ကြီး။ဆက်မတော်ဘာလို့ဘာလို့ဝင်ကြမယ်ရှိတာလဲ။ဒါမှအောင်အစဉ်ကြီးမှာဘူးလို့အဲ့လိုမင်းတိုင်းကိုရှိရတော့ကမကပါလိမ့်ချက်တာပဲ
။ဟုတ်ကဲ့ခင
်ဗျာ။အဲတော့ကျွန်တော်ကရင်းမြောမယ်။ဟုတ်လို့
ဟုတ်ကဲ့ကြားပါလား။
ကျွန်တော်အချင်းချင်းကိုရင်းမြောမယ်။ ဆိုတာတကူရင်းရမယ်ဆိုတဲ့သဘောကိုလည်းမှန်လားမှတ်တော့လေဆိုတော့ဘာတော့ဒီလေလေအဆူအဝါရှိလို့ရှိနေတာဖြစ်တာပါပြီးတော့ဖြစ်နေမှာအဲ့လိုမပါတော့ဟောမှန်လားဟုတ်ပြီအချိန်ကြီးကကျွန်တော်ကတော့လက်ခံပြည့်လက်ရှိတမပါမှုကိုလက်ခံရတော့တမတော်ပြီဒီချက်ကိုလည်းရောရမယ်ကျောင်းကနေဥစ္စာမလို့ပြပါမယ်။ဒါမျိုးကြည့်ရမယ်။
ဟုတ်ကဲ့ကိုမျိုးရံအောင်တင်းဆိုလို့သဘောပေါက်ပါပြီ။ကျွန်တော်ဟွာလေးဒါနဲ့ပတ်သက်ပြီးတော့ဥလားစောမိကျမှာလေဥလားစောကိုရင်ကတူတူလွတ်တော်မှာကြုံနေရတယ်တူတူလွတ်တော်ထဲမှာရှိတဲ့ခါကျတော့အဲတလုံးလုံးကတမတော်ကုစီကပြောတယ်ဒီမိုစီနိုင်ကျင့်တယ်ဆိုတာတုံးတုံးပေါ့တကယ်ပဲဒီမိုကရေစီနီးရလွတ်တော်ထဲမှာကျင့်နိုင်လားဥလားစောတူတူလေးဖြည့်ပြီးပါခင်ဗျာ
။ပုံတန်ကတော့လေဟိုကြာအနေဒီနဲ့လွတ်တော်ထဲမှာရှိတဲ့ဒီတမတော်လည်းတမတော်ကုစီလည်းကြားထဲမှာတော့ကျွန်တော်ထင်တာကတော့ဝန်ထဲစီကကောင်းလောက်အောင် National Reconciliation ကပြည့်နေတယ်။နော်။ဒါမဲ့ကျွန်တော်လွတ်တော်ကုစီကြောင်းလည်းကျွန်တော်ပြောမယ်။လွတ်တော်ဟာခုနပြောတဲ့ပေါ်လား UN Resolution နဲ့ပါတယ်လွတ်တော်ဟာ Democratic Country ဟာရပ်တန့်နေတယ်ပါဆိုတော့လုံးဝလက်မခံဘူးကျွန်တော်။ကျွန်တော်လွတ်တော်ဟာအသက်ရှင်နေတဲ့ကောင်းတာလေးတွေကိုတော်တော်များများလုံနိုင်တယ်လွတ်တော်ရဲ့အနေထားကိုကျွန်တော်တဦးချင်းနေရဆိုရင်ကျွန်တော်အားမရဘူးဒါမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတော်နေတဲ့မကနီဇင်တစ်ခုအောက်မှာလွတ်တော်ဟာသူမီသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီအချက်ခေါ်အောက်ဟုတ
်ကဲ့စကားဆက်ကတော့ပဲချင်ပါတယ
်ဆုံးဖြတ်ပြီးတော့ကျွန်တော်တံပိုးရှိတဲ့ဥတွေတစ်ခုကိုကျွန်တော်ချိန်ပြနိုင်တယ်အဲ့ဒါမဲ့လွတ်တော်မှာအားနည်းချက်တွေရှိတယ်ဒါမဲ့လွတ်တော်ဟာဆက်လက်ရှင်းတန်းနေတယ်တော်တော်ရှင်းတန်းနေဆိုတာဒီမိုကရေစီဆန်ဂျန်ရှင်းတန်းနေတာပဲ
ဟုတ်ကဲ့ခင်ဗျာဦးလာစောကျေးဇူးများကျင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲနေလိုက်ဆီစဉ်ချင်းဖြစ်သွားလို့ပါပေါဝင်ဆွေးနွေးပြည့်တဲ့ဦးလာစောဒတ်တန်အောင်ကိုမျိုးရံအောင်တင်ကျေးဇူးများကျင်ပါတယ်ခင်ဗျာပရောဂျက်ရှင်အားလုံးလည်းကျေးဇူးကျင်ပါတယ်ကျွန်တော်တို့ဒဲနေလိုက်ဆီစဉ်ဒီမှာကျွန်တော်ကိုပြပါခင်ဗျာ